လဘရောင်းတောင်စီရင်ခန်းစာထွက်လာပြီးဒီလက်ရှိချင်းနေပေါ်မှာသုံးသက်ပြောဆိုရတဲ့အတူအင်အားသုံးအကျန်းဖက်ပြိပက္ခတွေဖြစ်ပွားမှာကိုစိုးရိမ်မှုတွေရှိနေတာလည်းတွေ့ရပါတယ်။ဒီလဘရောင်းတောင်ဂျင်းနီစီမံကိန်းအစည်းအဝေးခန်းစာနဲ့ပတ်သက်ပြီးတော့အခုလက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုသုံးသက်ပါတယ
်။လဘရောင်းတောင်ကိစ္စကိုဒေါက်တာဆုကြည်ကိုတာဝန်အနှင်းတဲ့အခါမှာကျွန်တော်တို့ကကြတိကြီးတစ်ခုကြားလေးကိုရောက်သွားနိုင်တယ်လို့သုံးသက်ခဲ့ကြပါတယ်။ကိုယ်လေးအချက်ကြီးကြီးတစ်ခုကြားကိုရောက်နေတယ်လို့ခံစားရပါတယ်။ဒါပေမဲ့လို့လေဒီစဉ်ခံစားနဲ့ပတ်သက်လို့ကျွန်တော်တို့ကြည့်တဲ့အခါမှာသူ့ရဲ့ပညာရဲ့ပိုင်းဆိုင်ရာပုဂ္ဂိုလ်တွေကိုသုံးသွားတာကိုတွေ့ပါတယ်။ဒီမှာသဘာဝပတ်ဝန်းကျင်ဆိုတဲ့ဒီပိဋကတွင်တဲ့ပုဂ္ဂိုလ်တွေကိုတာဝန်ပေးပါတယ်။ကန္တလေးပေါ့နော်။ဒါရီပေါ်မှာနိုင်ငံရေးအဖြစ်သုံးသက်ချက်တွေကိုတော့စမ်းသပ်ကြည့်ပေးရလို့မြင်ပါတယ်။ဆိုတော့သူပြောတာလိုပါပဲ။ဒါနိုင်ငံချစ်ကြည်ရတဲ့နိုင်ငံရဲ့ဂုဏ်သိက္ခာကျဲသူဥပ္ပိသွားတယ်။နိုင်ငံရဲ့အနာဂတ်ညှို့မှန်းချက်ကိုသူဘလို့ချင့်ကပ်တယ်တပ်မှုချင်းကနေပေါ်မှာဒီရှေ့ဆေးဖြစ်တဲ့မနိုင်သုံးရက်ကလည်းစောင့်ကြည့်နေတယ်ဆိုတော့သူခံစားရမှာမလို့ဥစားတယ်လေအဲဒါကြောင့်သူ့ရဲ့သုံးသက်ချက်ဟာအနာဂတ်မြန်မာနိုင်ငံရဲ့လမ်းကြောင်းတစ်ခုကိုသူရောက်အောင်သွားတယ်လို့ပဲယူဆပါတယ်တချို့ဒေသတွေမှာလည်းဆန္ဒပြမှုတွေလည်းရှိနိုင်ပါတယ်ဒါပေမဲ့လို့သူတွစ်ဆုံရှေ့ချင်းပေးနိုင်လိမ့်မယ်လို့လည်းဆပါတယ်ဟိုအဓိကတော့အနာဂတ်နိုင်ငံတို့ရဲ့လာရလမ်းကြောင်းသူ့ရဲ့ဆွေးကိုမှုလို့ပဲသုံးသက်ပါတယ်
ဒီစီဝိုင်းလုပ်ငန်းရှင်တူဖြစ်တဲ့ကိုစရာရဲ့အမြင်ကရော
စိတ်တော့ fair မဖြစ်ဘူးကျန်တယ်တချို့နေရာတွေမှာရေးတာတွေရတယ်အများစုကိုပြောတာမဟုတ်တချို့ point တွေဒီမှာစီဝိုင်းဥပိုင်းဘက်လို့ပြောပြောပဲအဲ့ဘက်ကလည်းအသာကြီးတခြားလိုမျိုးကြီးကတော့ဟိုဒီ level down တောင်းကထွက်ရှိတဲ့ဟိုပြောနေတာဒီ capital ကြီးရတဲ့ဟာတွေရတယ်ဟိုတန်းပြီးပန်တာလေးဟိုကြီးတာမဟုတ်ဘူးသူကအဓိကဟိုစီဝိုင်းဥပိုင်းနဲ့ share လုပ်တဲ့အတွက်ကြီးတဲ့အကျိုးရလက်ကဟိုဖြစ်တဲ့ကိုပဲဘိုးဖြစ်နေတာပဲဟိုအချိန်ခံစဉ်းစားရတော့လေအဲ့လိုဝင်ချာနေမြန်မာအားလုံးဟုတ်လို့တယ်ဆိုတာကဒါသားပါတော့ဗျာမြန်စင်နာမင်းသားရှိရဆိုရင်ဒါနိုင်ငံတော်ဟိုကလို့ဆိုတာအခုကတော့တက်နေလို့တဲ့အပိုင်းဖြစ်နေတဲ့ခါကျဟိုကျိုးကျေးဘူးခံစားရမယ်မခံစားဘူးအတက်တော့ကျွန်တော်တို့သိပြောလို့မရဘူးဗျာ
အင်းရှင်မတူဖြစ်တဲ့ဒေါ်ဆန္နာဝေကျော်ကလည်းအခုလိုပြောပြပါလိမ့်
ကျမအနေနဲ့တော့မျှတရလို့မြင်ပါတယ်။အခုကော်မရှင်ဥက္ကဋ္ဌကိုရံလည်းအခုချိန်မှာရွာတွေကိုဆင်းပြီးတော့ဒေသခံတွေနဲ့ဆွေးနွေးစကားပြောနေရတယ်မြင်တွေ့ရတယ်လေ။အခုချိန်မှာဖြစ်တဲ့နာကတော့ရှေ့ကိုဆက်လုပ်သွားဖို့ပဲ။နောက်ကိုပြန်ပြန်မလှည့်ဖို့ပေါ့နော်။နောက်ကိုပြန်မလှည့်ဖို့လိုတယ်။အခုဥပိုင်နဲ့ဝမ်မောင်ကလည်းဒီကော်မရှင်အစည်းအဝေးကစားပေါ်မှာလူလလလှုပ်ဝဲမယ်လို့ပြောတာတွေရှိလာတာကိုတွေ့ရတယ်။သူတို့တကယ်လှုပ်တယ်မလှုပ်ဘူးဆိုတာကိုပဲဒေသခံတွေအနေနဲ့စောင့်ကြည့်ပြီးတော့ဒီတောင်းဆိုသွားတယ်လို့ထင်တယ်။စီမံကိန်းလုံးဝရပ်သွားရေးဆိုပြီးတော့ဖိအားပေးတောင်းဆိုတာတွေကိုတော့ရှော့တင်ပါတယ်။အခုအစီရင်ခံစာကအပြည့်စုံဆုံးမဟုတ်ရင်တော့မပေါ့နော်။အကောင်းဆုံးအနေထားတည်းမှာရှိတယ်။လဘရောင်းတောင်ကိစ္စက national cost တစ်ခုဖြစ်တာကြောင့်မလို့ပါဝင်စားသူတွေကလည်းတည်တည်ကြာကြာစဉ်းစားရှိရှိနဲ့ဆောင်ရွက်ဖို့လိုပါတယ်။မဟုတ်ရင်ကျမတို့အခုရနေတဲ့အခွင့်အရေးတွေတောင်မှပျောက်သွားနိုင်ရဲ့လေ
။တခါစပေးတိုင်းဝိုင်းနဲ့နှီးဆက်တဲ့ဦးသက်နိုင်စိုးကဘယ်လိုမြင်လဲဆိုတာကိုလည်းပြောပြပါသေးတယ
်။လူလူလူဖြစ်နေတာနဲ့ပတ်သက်လို့ခံစားနားလည်လို့ရပါတယ်။ကျွန်တော်တို့ပြင်းချမ်းစွာရှင်းရှင်းနိုင်မှုစိုးစားလာအောင်လူလူတိုးသက်ဆောင်နေပေပေဖြစ်စီခြင်းနဲ့လူချမ်းမှုတွေနဲ့တိုးသက်တန်ရုံတွေဖြစ်အောင်စုံစော်တဲ့ဒီနာစုတွေကိုလည်းကျွန်တော်အားမပေးဘူးဗျာ။လူလူတွေကိုလည်းဒီဟာသုံးဖြစ်ရှင်းနဲ့ပြီးကိုလည်းကျွန်တော်တော့လုံးဝလက်မခံဘူး။တကယ်တော့တော့သူ့အနေနဲ့ကသူကတော့နိုင်ငံတော်အောင်ပြီးလုံးဝဆိုတဲ့သူသဘောထားကြောင့်သူကတော့ကြားညက်တဲ့သဘောဖြစ်နေတယ်လို့ကျွန်တော်တော့ယူဆပါတယ
်ဒီစာရေးဆရာကျော်ဝင်းကဒီစီရင်ခန်းစာနဲ့ပတ်သက်လို့သူမြင်ထားတာကိုလည်းခုလိုတင်ပြထားပါလိ
မ့်နှစ်ဖက်လုံးက expected value တွေနဲ့တွိုင်းရင်အပြင်းမရဘူးရလက်ရှိစီနဲ့ပူကောင်းရင်တော်ပြီဆိုတဲ့ဘောင်မောင်းကနေချိန်ညှိနိုင်မှာအဖြစ်တစ်ခုကထွက်အခု commission လုတ်သွားတာဒီစဉ်းစားနည်းပေါ်အခြေခံတယ်လို့ကျွန်တော်ယူဆတယ်ကော်မရှင်ရဲ့အခြေခံစရတဲ့၃ချက်လုံးကလည်းကျွန်တော်တို့ကွက်တီသဘောတူတယ်။တိုင်းပြည်စီဝိုင်းရဲ့လည်းကြည့်ရမှာပဲဗျ။ကျွန်တော်တိုင်းပြည်စီဝိုင်းဖွံ့ဖြိုးမှုသိနောက်ကြတဲ့တိုင်းပြည်သို့သောစီဝိုင်းဖွံ့ဖြိုးမှုတခုတည်းကိုကြည့်ပြီးတော့သဘောပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုတွေကိုဖေးချိလို့မဖြစ်ဘူးပေါ့ဗျာ။ဒါကြောင့်ဒုတိယချက်နဲ့ဒါလည်းကြည့်ရမှာ။တတိယအချက်ကတော့ကျွန်တော်တို့နိုင်ငံတကာဆက်ဆံရေးပေါ့။ဝန်ဝင်လည်းပြောရင်တော့တရုတ်ပြည်နဲ့ဆက်ဆံရေး။တရုတ်ပြည်ကိုကျွန်တော်တို့ကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေနိုင်ငံတကာဆက်ဆံရေးမှာချစ်ချင်းမုန်းကြီးနေတဲ့စိတ်လိုဆိုင်ကြီးရ။ဘာဝနနနဲ့တပူမေးစီကစားမှာပဲရေရှင်ညနဲ့မပြောင်းဆက်ဆံရမှာ
။ဒါကတော့လက်ဘရောင်းတောင်အရေးသုံးသက်ပြောဆိုမှုတချို့ကိုလက်လှမ်းမိသည်မြတ်တင်ပြခဲ့တာပါရှင်။